to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ3ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီချီလိုင်းလိုမီတာ1925 30နဲ့လိုင်းလိုမီတာ190တို့ပြင် view ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ဆိုးရလုပ်ငန်းတချို့ရပ်ဆိုင်ထားရအောင်ဆုံးသက်နိုင်မဲ့ဥပဒေမူကြမ်းတွေကိုအောက်လွှတ်တော်အစ်စ်မှာဒီနေ့တည်ပြနိုင်မှုကြိုးပမ်းမှာဖြစ်ပါတယ်။အိန္ဒိယမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်9ဦးပါမိသားစုတစုဒီနေ့ပဲအိန္ဒိယအာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူရှင်းပြပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရပ်သားဆိုးရလက်ထက်အာဏာပိုင်တွေကိုဝေဖန်တာတွေကြောင့်အဖမ်းခံရတဲ့သူတွေတိုးလာနေတာနဲ့ပတ်သက်ပြီး
အတူရကဒါလင်ဒီတူဟာဒီမှာမူရပိုင်းအပြောင်းလဲလောက်တာမျိုးကြီးသူပြင်အဲဒီကျွန်တော်တို့ဒီထောက်ပြထားတဲ့ဒီဥပဒေတုံးပြီးပုံမှာနည်းနည်းဆန်းဆန်းတင်လိုက်မယ်ဆိုရင်အဲဒီတရားစစ်ဆေးမှုအများကြီးရောက်တာနိုင်ငံကြီးကျွန်တော်တို့တုံးသက်လို
့လောလဆောထုတ်ဖို့ပြောဆိုခွင့်လှူရှာမှုဖွဲ့ရဲ့ဒါရိုက်တာမောင်ဆောင်ခါပြောတော့တာဖြစ်ပါတယ်ဒီအကြောင်းကိုတော့မကြာခင်မှာနားဆင်ရမှာပါဒါပြင်မြန်မာနောင်သတင်းဌာနအီရာချုပ်ကိုဆိုဝင်းကိုမန္တလေးမှာတရားစွဲဆိုထားတဲ့အမှုရဲ့နောက်ဆုံးအခြေအနေတခါကုနဲ့တွင်ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုရွှေ့ပြောင်းအလို့သမားတောင်းတဲ့ချီပြန်ပို့ခဲ့တဲ့အကြောင်းပါဝင်မြန်မာနိုင်ငံတောင်ဘက်ဆုံးပိုင်းကော်တောင်းခရိုင်ကိုမုံတိုင်းဝင်ရောက်တိုက်ခတ်နိုင်ပွဲရှိရဲဆိုတဲ့ရာသီဥဆိုင်ရာသတင်းတစ်ပုဒ်ကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့မတင်ဆက်ခင်အခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတာကိုအဆုံးသတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုတက်ကန်ဒီမိုကရက်တစ်လူများစုအဖြစ်ထိန်းချုပ်မဲ့အလို့တော်အစ်စ်မှာဒီနေ့တည်ပြမယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်း Republican တွေအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်ဥက္ကဋ္ဌကတော့အလို့တော်ကဥပဒေမူကြမ်းတွေကိုမဲခွဲမှာမဟုတ်တဲ့အကြောင်းပြောဆိုထားတာပါ။ Senator Donald Trump ကတော့နေဆက်လုံခြုံရေးဒီဇိုင်းကာယံမှုဗန်နာရေး30တောင်းခံထားတာကိုဒီမိုကရက်တွေကမထောက်ခံမချင်းအဆိုးရလုပ်ငန်းတွေရပ်ဆိုင်ထားလို့တဲ့သဘောထားပြောဆိုထားပါတယ်။ Congress တော်ခေါင်းဆောင်တွေကိုသမ္မတကအင်ပြူတော်မှာမနေ့တုန်းကဖိတ်ကြားဆွေးနွေးပေမဲ့လည်းအဆိုးရလုပ်ငန်းတွေရပ်ဆိုင်ထားတာနဲ့ပတ်သက်လို့သဘောတူညီချက်ရရေးနိစ္စမှုမရနိုင်ပဲဖြစ်နေရတာပါ။တော့ကြနေမှာနောက်ထပ်တွဲဆုံဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။ဒီနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့မျှော်လင့်ထားတဲ့ဥပဒေမူကြမ်းတွေကတော့အမေရိကန်နဲ့မက္ဆီကိုနယ်စပ်မှာသမ္မတထရန့်ကတတိုင်းကာမဲ့အစီအစဉ်နဲ့အဆိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အဆိုးရဝန်ထမ်း8သိန်းလောက်အလုပ်ဆင်းဝင်မရတာဒါမှမဟုတ်လေအလုပ်ဆင်းဝင်မဲ့လစာမရပဲဖြစ်နေရတဲ့ကိစ္စကိုတရားခွဲကင်တွယ်သွားမှာပါ။ဥပဒေမူကြမ်းတစ်ခုကတော့အမိမြေလုံခြုံရေးဝန်ကြီးဌာနကိုဖေဖော်ဝါရီလ10ရက်နေ့ထိအသုံးစိအတည်ပြုမှာဖြစ်တာကြောင့်သမ္မတထရန့်ကနယ်စပ်တတိုင်းကာယံမှုဒေါ်လာ5ဘီလီယံတောင်းခံထားပြီးဒီမိုကရက်တစ်ဘက်ကတခြားနယ်စပ်လုံခြုံရေးအစီအစဉ်တွေအတွက်ဒေါ်လာ 1.3 ဘီလီယံသုံးစွဲဖို့အစိုးပြုထားတဲ့ကွာချက်တွေကိုညှိနှိုင်းဖို့အချိန်ရမှာဖြစ်ပါတယ်။နောက်ထပ်ဥပဒေကြမ်းကတော့စိုက်ပျိုးရေးပြည်ရေးအိုးရင်နဲ့မျိုးရဖွံ့ဖြိုးရေးဝန်ကြီးဌာနတွေနဲ့တခြားရပ်ဆိုင်ထားတဲ့အစိုးရလုပ်ငန်းတွေစတင်ပါလာတဲ့အသုံးစိကိုအတည်ပြုပေးဖို့စီစဉ်ထားတာပါ
။အမေရိကန်ပြည်ထောင်စုမှာလွှတ်တော်အစ်စ်တွေကိုဒီကနေ့စတင်မှာဖြစ်ပါတယ်။အင်ဂျီရောအထက်လွှတ်တော်နဲ့အောက်လွှတ်တော်တွေမှာ Republican တွေနှစ်နှစ်ကြာလွှမ်းမိုးခဲ့ပြီးမြဲအခုတော့အောက်လွှတ်တော်မှာ Democrat တွေကအများစုလွှမ်းမိုးရမှာဖြစ်ပါတယ်။ November လတုန်းကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲတုန်းကအလွတ်တော်အမတ်နေရာ435နေရာမှာဒီမိုကရက်အမတ်တွေက235နေရာနိုင်ရခဲ့ပါတယ်။အထက်လွှတ်တော်မှာတော့ Republican အမတ်2ယောက်ထပ်နိုင်ခဲ့တာမို့ Republican က53ယောက်ဒီမိုကရက်က48ယောက်နဲ့ Republican တွေကအများစုနေရာဆက်ဖြစ်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အမတ် Nancy Pelosi ကအောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ရွေးချယ်ခံရလိမ့်မယ်လို့မျှော်လင့်ရပါတယ်။ဖြစ်လာခဲ့ရင်တော့သူဟာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်မှာပါ။အခုတခါလွှတ်တော်မှာထူးထူးခြားခြားအဖြစ်နဲ့ပထမဆုံးမွတ်စလင်အမျိုးသမီးအမတ်2ယောက်ပထမဆုံးအမေရိကန်ဌာနေတိုင်းရင်းသားအမျိုးသမီးအမတ်2ယောက်အသက်အငယ်ဆုံးအမျိုးသမီးအမတ်1ယောက်တို့ပါဝင်လာပါတယ်။ဒါအပြင်လိင်ဝိသေသကွဲပြားသူ LGBTQ 10ယောက်လည်းလွှတ်တော်ကိုယ်စားလှယ်တွေဖြစ်လာပါတယ်။အမျိုးသမီးကိုယ်စားလှယ်တွေကတော့အောက်လွှတ်တော်မှာဒီ102ယောက်အထက်လွှတ်တော်မှာ25ယောက်ဖြစ်ပါတယ်။ဒီကနေ့ပြန်လည်စတင်မဲ့လွှတ်တော်တွေအတွက်အရေးတကြီးဖြည့်ရှင်းစရာစင်ခေါ်မှုကတော့အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားရတာကိုပြန်ဖွင့်နိုင်အောင်လို့ယာယီအသုံးစရိတ်ကိစ္စညှိနှိုင်းအတည်ပြုဖို့ဖြစ်ပါတယ်
။ Sorry တင်းစားဆရာကျမဲခါရှိုဂီသက်ခံရမှုနဲ့ဆက်နွယ်ပြီးဖန်စီရေးယူထားသူစတိယောက်ကိုဒီနေ့တရားရုံးမှာရုံးထုတ်တဲ့အကြောင်း Sorry ဆိုရမယ့်တင်းစားကဖော်ပြပါတယ်။ Washington Post တင်းစားဆောင်းမရှင်လည်းဖြစ် Sorry အရှင်မင်းသား Mohammed Ben Salman ကိုဝေဖန်သူလည်းဖြစ်တဲ့ခါရှိုဂီကတူကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ရောမှာပြီးခဲ့တဲ့နှစ်အောက်တိုဘာလ2ရက်နေ့ကအသက်ခံခဲ့ရတာပါဆွဆွဲခံရသူတွေက5ယောက်ကို တည်ရန်ပါဝင်တက်တော်တဲ့စီရင်ချက်တွေနဲ့ပြပြဖို့အစိုးရရှိနေတွေကတောင်းဆိုခဲ့ကြောင်းလည်းနိုင်ငံပိုင် Sorry Press Agency ကဖော်ပြပါရယ်တပြတ်မှုကျူးလွန်သူတွေနဲ့အမိန့်ပေးခိုင်းစစ်သူတွေအဖြစ်အရေးယူခံထားသူတွေကိုတည်ရန်ပြပြဖို့ရှောက်လဲမှာဖြစ်တဲ့အကြောင်းပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲအစိုးရရှိနေတွေပြောဆိုထားတာပါအမှုရင်ဆိုင်နေရသူတွေရဲ့အမိတွေကိုတော့တရားဝင်ကြေညာတာမျိုးမရှိသေးပါဘူး Sorry ဆိုတဲ့ရှင်းနေရုံကတော့အမှုကိုဆက်လက်စုံစမ်းနေစေဖြစ်ပြီးထောက်ထားတွေရှိရင်လည်းပေးဖို့တူရကီအာဏာပိုင်တွေထံတောင်းခံထားတဲ့အကြောင်းလည်းပြောဆိုထားပါတယ်။ဒါပေမဲ့လည်းတောင်းခံချက်ပေါ်တူရကီဘက်ကတုံ့ပြန်မှုမရှိတဲ့အကြောင်း Sorry နိုင်ငံကပြောဆိုထားတာပါ။တူရကီနိုင်ငံကတော့တပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုအခင်းပြရာတူရကီနိုင်ငံမှာစုံစမ်းစစ်ဆေးရေးယူနိုင်အောင်လွှဲပြောင်းပေးဖို့အစိုးရမှတောင်းဆိုထားပြီးစုံစမ်းစစ်ဆေးမှုတွေမှာ Sorry ဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘူးလို့လည်းဆွဆွဲထားပါတယ်။တူရကီသမ္မတရေချစ်တာရဲ့အာရဝန်ကလည်း Sorry ဆိုတာအစ်မြင့်ဆုံးအမြင့်ဆုံးအဆင့်ကနေတက်ဖြတ်ဖို့အမိန့်ပေးစီခိုင်းခဲ့တာဖြစ်တဲ့အကြောင်းဆွဆွဲပြောဆိုထားပါတယ်
။အီတလီနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်တပဟာပုံအောင်နေပြီးတော့အနောက်နိုင်ငံတစ်ခုခုမှခိုးလွန်ခွင့်ရဖို့ကြိုးပမ်းနေကြောင်းတောင်ကိုရီးယားလွှတ်တော်အမတ်တယောက်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားတပ်အမတ်ကြီးဂျိုဆွန်ဂိလ်နဲ့ဇနီးဖြစ်သူတို့ဟာတစုံတရာအကြောင်းကြားတာမရှိဘဲနိုဗင်ဘာလကလေးကရောမမြို့ကတန်ယုံကနေထွက်သွားတဲ့အကြောင်းတောင်ကိုရီးယားအမျိုးသားထောက်လိုင်းရေးဌာနကလွှတ်တော်ကိုယ်စားလှယ်တွေကိုပြောကြားခဲ့တယ်လို့တောင်ကိုရီးယားလွှတ်တော်အမတ်ကင်မင်ကီးကပြောပြခဲ့တာပါ။မြောက်ကိုရီးယားတန်တမန်ဟာဒီအနောက်နိုင်ငံတနိုင်ငံမှာခိုလွန်ခွင့်တောင်းခံထားပြီးတော့လက်တလောမှာတော့အီတလီအစိုးရရဲ့အကာအကွယ်အောက်မှာရှိနေတဲ့အကြောင်းတောင်ကိုရီးယားသတင်းစာဂျွန်အန်အီဘိုးကလည်းဖော်ပြပါတယ်။ပထဝီဝင်နိုင်ငံရဲ့အရေးအခင်းအကျင်းမှာဒီဩဇာအရှိန်အဟွာချင်းမသူတဦးဖြစ်နေရပ်တည်နိုင်ဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အင်းအတွက်တော့မြောက်ကိုရီးယားတန်တမန်ရဲ့ဗက်ပြောင်းမှုကြောင့်မလို့အဆက်ရမဲ့အခြေအနေမှာရှိနေပါတယ်။အသက်48နှစ်အရွယ်မြောက်ကိုရီးယားတန်တမန်ဟာအီတလီနိုင်ငံဆိုင်ရာတန်အမတ်ကြီးအဖြစ်နဲ့2019အောက်တိုဘာလကလေးကတာဝန်ယူခဲ့သူဖြစ်ပါတယ်။
တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ကျန်တာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်9ဦးကမိသားစုတစုကိုနိုင်ငံတွင်းတရားမဝင်ရောက်နေသူတွေဖြစ်ဒီနေ့ပဲအိန္ဒိယအာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံလွှတ်ပြောင်းပေးလိုက်ပါတယ်။ဒီနေ့ပြန်ဖို့ခံလိုက်ရတဲ့ကလေးသုံးယောက်နဲ့မိသားစုဟာတရားဝင်ထောက်ထားမှရှိပဲနေဆက်ဖြတ်ကျော်ဝင်ရောက်မှုနဲ့အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ကအာတန်ပြည်နယ်မှာ2014ခုနှစ်ကလေးကဖမ်းဆီးခံထားရတာပါ။ရိုဟင်ဂျာမိသားစုကိုတော့နိုင်ငံနယ်စပ်မှာပဲမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးလိုက်တဲ့အကြောင်းလဲအာတန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူကိုကူးကွားပြီးရိုက်တာသတင်းကဖော်ပြပါရယ်အိန္ဒိယမှာတရားမဝင်ရောက်နေသူတွေကိုနှိမ်နှင်းနဲ့လေးလာကြအစီအစဉ်တွေရိုဟင်ဂျာတွေကိုမြန်မာနိုင်ငံဘက်ပြန်လည်လွှဲပြောင်းတာဒါဒုတိယအကြိမ်ပါမြန်မာနိုင်ငံကတရားမဝင်ဝင်ရောက်လာသူတွေဖြစ်အာတန်ပြည်နယ်မှာပဲဖမ်းဆီးထားတဲ့လူ20ကိုလည်းမြန်မာအနာဝင်တွေထံလွှဲပြောင်းပေးမယ့်အကြောင်းအိန္ဒိယတာဝန်ရှိသူတွေကပြောဆိုထားပေမဲ့ဒီလူတွေကရိုဟင်ဂျာတွေဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာတော့လည်းရိုဟင်ဂျာမျိုးသား9ယောက်ကိုမြန်မာအနာဝင်တွေထံလွှဲပြောင်းပေးခဲ့တဲ့အတွက်ဝေဖန်မှုတွေလည်းဖတ်ပေါ်ခဲ့ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့ကျင်းပတဲ့လွှတ်တော်အသစ်ကျန်းကျိန်ပွဲကိုအတိုက်ခံလွှတ်တော်အမတ်တွေတပိတ်မောက်ခဲ့ကြပါတယ်ဝင်းကြီးချုပ်ရှိခါစီနာတတိယဆက်တိုက်အနိုင်ရခဲ့တဲ့အထွေထွေရွေးကောက်ပွဲရလဒ်ကိုအတိုက်ခံတွေဘက်ကကန့်ကွက်နေတာပါဝင်းကြီးချုပ်ဟာစီနာအပါအဝင်အာနာယညွန်မောင်အဖွဲ့ကရွေးကောက်ခံကိုယ်စားလှယ်291ယောက်လုံးဒီကနေ့ကျန်းကျင်ခဲ့ပေမဲ့အတိုက်ခံဘက်ကအနိုင်ရထားတဲ့ကိုယ်စားလှယ်9ယောက်ကတော့ကျန်းကျင်ပွဲမတက်ဘဲတပိတ်မောက်ကြပါတယ်ဒါပေမဲ့သူတို့ရဲ့အမတ်နေရာတွေလက်လွတ်မသွားရအောင်သုံးလအတွင်းမှာကြံ့ကြင်ရမှာဖြစ်ပါတယ်။ဒီဇင်ဘာ30ရက်ကလုပ်ခဲ့တဲ့ရွေးကောက်ပွဲမှာရှိခါစီနာရဲ့အာနာယညွန်မအဖွဲ့ကလွတ်တော်အမတ်90ရာခိုင်နှုန်းကျော်အနိုင်ရခဲ့ပါတယ်။ဒါပေမဲ့မဲမတမာမှုတွေမဲပေးသူတွေအပေါ်နှောက်ယှက်မှုတွေရှိတယ်လို့ပြောနေကြသလိုရွေးကောက်ပွဲအကြမ်းဖက်မှုတွေကြောင့်18ယောက်ထက်မနည်းလည်းတေဆုံးခဲ့ပါတယ်။မဲလိမ့်နေဆိုတဲ့ဆွဆွဲချက်တွေကိုဝင်းကြီးချုပ်ဟာစီနာနဲ့သူ့ရဲ့အဝါမီလိဂ်ပါတီကပယ်ချပါတယ်။အဓိကအတိုက်ခံ BNP ပါတီကFebruary လတည်းကထောက်ချခံထားရတဲ့သူတို့ရဲ့ခေါင်းဆောင်အရင်ဝင်းကြီးချုပ်ဟောင်းခါလီဒါဇီယာနဲ့တွဲဆောင်ဝင်ပေးဖို့အစိုးရကိုဗိုလ်ထုနေတုန်းကစာရေးသားတောင်းဆိုခဲ့ပါတယ်။တင်းနင်းငွေနဲ့ရွေးကောက်ပွဲမတိုင်ခင်အတိုက်ခံတွေအပေါ်အကြမ်းဖက်မှုတွေအနှောက်အယှက်ပေးမှုတွေအပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုထိန်းချုပ်ဖို့အတွက်ဥပဒေတွေကိုအလွဲသုံးစားလုပ်မှုတွေရှိခဲ့တယ်လို့နယူးယောက်မြို့အခြေစိုက် Human Rights Watch အဖွဲ့ကဒီကနေ့ပြောကြားခဲ့ပြီးတော့မဲပတ္တမာမှုတွေကိုလွတ်လပ်ဗန်းမလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။
အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်ဖျားဖို့ရဲ့အလဲဖတ်သွားကြတဲ့ အကြီးဆုံးဖျားကြောင်းနေရတဲ့အခုအမျိုးသမီးနှစ်ယောက်ဝင်ရောက်ခွင့်ပေးရတာကိုဆန့်ကျင်တဲ့ဘာသာရေးယူဝါဒဆွဲပြင်းထန်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရတာကအိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်မှာဆိုင်းရီလုပ်ငန်းတွေပိတ်ထားပါတယ်ဆန္ဒပြပွဲတွေမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီကိုထောက်ခံသူတွေလည်းပါဝင်ပါတယ်ကလီမွေးနိုင်တဲ့အရွယ်ရောက်သူအမျိုးသမီးတွေကိုဟိန်းယူဖျားကြောင်းနေတဲ့ဝန်ကမပြူပဲတားမြစ်ထားတာကိုပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲတရားရုံးချုပ်ကပယ်ဖျက်ထားတာပါဆုံးဖြတ်ချက်နဲ့ပတ်သက်လို့ဒီနေ့လနောက်ပိုင်းမှာကြားနာဖို့လဲစီစဉ်ထားပါတယ်
တရုတ်အကာသစူးစမ်းရေးရင်ငယ်လေးတစ်စင်းဟာဒီလကဘာရဲ့ကဘာဘက်ကိုမျက်နှာမူထားတဲ့အချမ်းကိုဆင်းသက်နိုင်ခဲ့တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။ချန်ဂီ4အကာသစူးစမ်းရေးရင်ဟာမြေကဘာကနေလွတ်တင်ပြီးတော့သတင်းဖတ်ပိုင်းအကြာမှာပဲလကဘာပေါ်ဆင်းသက်နိုင်ခဲ့တာကိုတရုတ်အစိုးရ CCTV မှာပြသခဲ့ပါတယ်။ဒီရင်ငယ်လေးကိုပြီးခဲ့တဲ့လစာပိုင်းတုန်းကမှတရုတ်နိုင်ငံတောင်ပိုင်းချီချန်ဂျိုရူလွတ်တရေးစံတန်ကနေပြီးတော့လွတ်တင်ခဲ့တာပါ။လကဘာပေါ်ဆင်းနိုင်ခဲ့ပြီးမကြခင်မှာပဲချန်ဂီ4ကနေပြီးတော့လမျက်နှာပြင်ကိုရိုက်ထားတဲ့ဓာတ်ပုံတွေကိုတရုတ်ဂျိုဒုချွေချောင်းစီကိုပို့ပေးခဲ့ပါတယ်။ချန်ဂီ4အကာသစူးစမ်းရေးရင်နဲ့တရုတ်နိုင်ငံကအကာသထိန်းချုပ်ရေးစခန်းကြားအချက်အလက်တွေကိုဂျားကနေအပြန်အလှန်ပို့ပေးဖို့အတွက်ချွေချောင်းဂျိုဒုကိုမေလရုံးကလွတ်တင်ခဲ့တာဖြစ်ပါတယ်။ချန်ဂီ4အကာသရင်ငယ်ဟာနခတာဗေဒဆိုင်ရာလေ့လာမှုတွေအပြင်တဘာဝပါဝင်ကျင်ဆိုင်ရာလေ့လာမှုတွေကိုလည်းလုပ်သွားမှာဖြစ်ပါရဲ့ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မှစုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီမိုကရေစီစံနှုန်းအနေနဲ့မကိုင်းညီတဲ့ဥပဒေပုံမှားတွေကိုပြင်ဆင်နိုင်မယ်ဆိုရင်တော့2019ခုနှစ်အတွင်းမှာလွတ်လပ်စွာဆန္ဒထုတ်ဖော်ရေးသားခွင့်လို့အခြေခံလူခွင့်ရေးနဲ့နိုင်ငံသားခွင့်ရေးတွေအပြည့်အဝရဖို့မျှော်လင့်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းရသားစုရလက်ထက်ပြည်내တိုင်းအစုအဖွဲ့လွတ်တော်နဲ့စစ်တပ်ကနိုင်ငံရေးလူခွင့်ရေးလှုပ်ရှားတောင်းဆိုသူသတင်းသမားတွေကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ဆန္ဒထုတ်ဖော်မှုတွေနဲ့တရားစွဲဆိုထောင်ချတာတွေအများပြားရှိခဲ့တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းကထုတ်ပြန်လိုက်ပါတယ်။ပြည်ဆောင်ကတော့မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့2018ခုနှစ်အတွင်းတုန်းကနိုင်ငံရေးဝေဖန်ရေးသားမှုတွေပါဝင်တည်ရေးသားဖော်ထုတ်မှုတွေအပေါ်မှာအစိုးရအဖွဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့တက်မတော်ဘက်ကရေးသားတဲ့သူတွေကိုဆက်သွယ်ရေးပုံမှန်ဥပဒေနဲ့တရားစွဲဆိုမှုပေါင်းက53ဦးရှိခဲ့ပါတယ်ဒါအပြင်တက်ကြွလှုပ်ရှားသူ22ဦးအပါအဝင်သတင်းသမားတွေကြောင်းသားနိုင်ငံရေးသမားပေါင်းအနည်းဆုံးလူအယောက်32ဦးကိုတော့နိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်905ခါဝေးနဲ့ဖမ်းဆီးတရားစွဲဆိုခဲ့ပြီးတော့တိုင်းရင်းဒေသတွေကတိုက်ပွဲတွေရပ်ရေးအပါအဝင်ပြည်တွင်းငြိမ်းချမ်းရေးတောင်းဆိုဆန္ဒပြခဲ့တဲ့ငြိမ်းချမ်းရေးလှုပ်ရှားသူလူခွင့်တောင်းဆိုသူပေါင်း124ဦးကိုတော့ငြိမ်းစုစီပုံမှန် 18,920 ရို့နဲ့တရားစွဲဆိုထောင်ချပါတယ်တစ်ဆက်ထဲမှာပဲသတင်းမီဒီယာတွေနဲ့ရိုက်တာသတင်းတောက်နှစ်ဦးအပါအဝင်သတင်းသမားတွေကိုတော့ဆက်သွယ်ရေးဥပဒေပုံမှန်နိုင်ငံတော်အကြီးအကျယ်ပြက်စီမှုနိုင်ငံတော်လျှို့ဝှက်ချက်ဖောက်ဖျက်မှုအပါအဝင်ရာဇသက်ကြီးပုံမှန်တွေနဲ့ထောင်နဲ့နှစ်ရှည်ချမှတ်တာတရားစွဲဆိုနေတာတွေရှိခဲ့ပါတယ်ဒီလိုမျိုးအယက်သားအစိုးရလက်ထက်နိုင်ငံသားတွေရဲ့အခြေခံလူခွင့်ရေးဒီမိုကရေစီစံနှုန်းတွေနဲ့မလျော်ညီမညီညွတ်တဲ့ဥပဒေပုံမှန်တွေနဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်နေတဲ့တရားစွဲဆိုထောင်ချနေတဲ့အပေါ်ဒီမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်ရဲ့ဒါရိုက်တာမောင်ဆောင်ခါကအခုလိုပြောပါတယ
်ဒီထဲမှာဆိုရင်တူတူကြကြဒီ2018ခုနှစ်မှာသတင်းမီဒီယာတွေကိုတရားစွဲတဲ့နေရာမှာအဲကျန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေပြီးတော့11 media ကိုတရားစွဲတာပေါ့လေငန်းငါခါကွင်းနဲ့အရင်က media တွေစွဲရင်စက်တဲ့ကြီးဥပဒေတွေအခြားဒီမရိုက်တာတွေလည်းဒီနိုင်ငံလူရဲ့ဥပဒေတွေစတဲ့ဖြစ်မယ်စွဲတာပေါ့သူတို့ကြတော့ဒီသူရေးသားမှုတစ်ခုနဲ့ပတ်သက်ပြီးတော့နိုင်ငံဒီဘက်စီမှုဆိုတာနဲ့ဒီဆိုရလက်ထက်မှာမှဒီဟာကိုစတုံးတာကိုကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒါတူတူကြကြပေါ့နောက်တစ်ခုကကြတော့မြေကြီးပြည်နယ်ပတ်သက်ရင်လည်းဒီတရားစွဲဆိုထားတဲ့အမှုက36မှုတာလည်းရှိပြီးတော့အဲ့အမှုရဲ့မှာစုစုပေါင်းကြွကြလို့ရှာသူ124ဦးဒီတရားရင်ဆိုင်နေရတာကျွန်တော်တို့ကတွေ့ရတယ်အမှုတစ်ခုရဲ့မှာလည်းဆိုဒီပြည်လုံးမှုတစ်ခုအတွက်ကိုတရားစွဲဆိုတဲ့လူကြီးတွေအများကြီးတိုးတက်လာတာကိုကျွန်တော်တို့ကတွေ့ထားမိတယ်ဗျာ
ငြိမ်းစုစီပုံမှန်19နဲ့ကိုယ်တိုင်တရားစွဲဆိုခံထားရပြီးလက်ရှိတရားရင်ဆိုင်နေရတယ်လူခွေလှုပ်ရှားသူဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့နှိုးစော်တိုက်တွန်းရေးမှူးမတ်တင်စာရှွန်းလက်ကြီးကလည်း2018အကုန်2019အကူမှာကိုចောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖမ်းဆီးအရေးယူထောင်ချမှုတွေရှိနေတယ်လို့ပြောပါတယ
်2019-2020မှာဘာလို့ဖြစ်လာမလဲဆိုတော့ကျွန်တော်စိုးရိမ်တာရှိတယ်။အဲ့ဒါကတော့စိတ်မကြင်ရေကောက်ပွဲလာတော့မယ်။ရေကောက်ပွဲအတွက်ကိုစပြီးတော့ဗျူဟာတွေကိုပါတီတီးတီးကချင်းကြတော့မယ်။သူတို့ခင်းတဲ့ဗျူဟာတွေမှာအဲ့လက်ရှိအာဏာရပါတီကိုတိုက်ခိုက်လိုတာဖြစ်ပြီးအာဏာပါတီကလည်းသူတို့အာဏာဆက်လက်တည်နေရေးအတွက်ပဲဖြစ်စေလုံကြတဲ့အခါမှာ ဘယ်တော့မဆိုလူတွေကတက်ကြလို့ရှားသူတွေလူခွေကဝဲဆောက်ဆောက်သူတွေကသူကအမှားမှန်ဆိုတာဒီဘက်ကရက်ခံပြီးပြောကြမှာပဲအဲ့လိုပြောလေလေအာနာရရဲ့သူပဲဖြစ်ပြီးလက်ရှိစစ်တပ်ကလည်းဖြစ်ပြီးပေါ့နော်ပို့ပြီးတော့ကာွယ်လာကြမယ်ပို့ပြီးတော့ခုခံလာကြမယ်အဲ့လိုဆိုရင်တက်ကြလို့ရှားသူတွေလူခွေကိုနားလေတဲ့တက်ကြတီတွေကပို့ပြီးတော့ဒီနှစ်သက်တွေမှာ2019 2020เนาะยุโรปเวนีลาเลยนี่ขึ้นแมทถ้าชิ้นใต้ขันยาลีนี่ปูขึ้นมาနိုင်เลยสัวမျိုးป่ะเนาะดาวก็เลยจมารู้ตื่นดีขึ้นอ่ะบา
ระยะตาสวยละแท้หลุดต่อเดิมมาเดโมคราซีสั่นลงเนี่ยมันหนีได้ឧបริปုံมาฤကိုပြင်ဆင်နိုင်มั้ยဆိုရင်တော့အခုလို့လှုပ်ရှားသူတွေပေါ်မှာឧបริปုံมาအမျိုးမျိုးเนี่ยဖန်းစည်းထောင်ချနေတာတွေရော့ပါသွားနိုင်ခြင်းရှိတယ်လို့မျှော်လင့်ပေးမိဖြစ်လာနိုင်ခြင်းတွေကိုလည်းမောင်းဆောင်ခါကအခုလို့သုံးသပ်ပါတယ
်အစိုးရကဒါလင်ဒီတချို့ဟာဒီမှာမူဝါဒပိုင်းအပြောင်းလဲလောက်တာမျိုးတွေပြင်ဒီကျွန်တော်တို့ဒီထောက်ပြထားတဲ့ဒီဥပဒေ၃ခုပေါ်မှာနည်းနည်းဆန်းဆန်းတင်လိုက်မယ်ဆိုရင်အခုလာမယ့်2019မှာတရားစွဲဆိုတာတွေရောက်သွားလိမ့်မယ်ဆိုတဲ့အဲ့ဒါကဒီဥပဒေပြင်ရုံနဲ့မပြည့်ဘူးဒီဥပဒေနဲ့ဒီရှေ့ဘက်ကာလမှာတရားစွဲဆိုခံထားတဲ့ဒီပေါ်မှာအခုကြီးပြန်လဲရုပ်သိမ်းတာနောက်ပြောကြတော့ပြန်လှစ်ပြီးတော့ဒီလူငင်းချမ်းသာပြန်ပြီးအခြားတစ်ပြင်ဒါတွေကိုပြန်လုပ်ဖို့လိုတယ်အဲ့လိုလုပ်နိုင်ရင်တော့ဒီရရှိလာမယ့်ဟာတော့ကောင်းနိုင်ကြအများကြီးရှိတယ်သို့တော့လည်းပဲအခုလက်ရှိမြင်နေရတဲ့ပုံစံအရကြည့်ချောဘူးမခင်သာဘူးဒီပို့ပြီးပြင်းပြတဲ့အချိန်ကြီးဖြစ်အောင်လူခုပဲစဉ်းစားတာကိုတွေ့ရတဲ့အတွက်ဒီ2019မှာလည်းအရန်ကောင်းတဲ့လက္ခဏာတော့ကျွန်တော်မမြင်နေဘူးဗျ
လွတ်တော်တတ်တမ်းမကုံခင်မှာတော့ဒီမိုကရေစီစံနဲ့မညီတဲ့ဥပဒေတွေကိုပြင်ဆင်နိုင်ရေးအရက်ဖက်အဖွဲ့အစည်းတွေဘက်ကတိုက်တွန်းဆောင်ရွက်သွားမယ်လို့လည်းမတ်တင်စာရှင်းလင်းကြီးကအခုလိုပြောပါတယ်
။ကောင်းမွန်တဲ့ပြင်ဆင်ကြောင်းလဲမှုဖြစ်လာအောင်ကောင်းမွန်တဲ့ပြင်ဆင်ချက်တွေဖြစ်လာအောင်ရက်ဖက်အဖွဲ့အစည်းရောပြည်သူတွေရပါဒါ2019မှာတိုက်တွန်းကြရမယ့်အခြေအနေရှိပါတယ်။တော့တကယ်ရောဒီမိုကရေစီကိုသွားမယ်ဥပဒေကောင်ဖြစ်လာလို့ဆိုဘလို့ဥပဒေကောင်ဖြစ်တယ်တည်းလဲဟိုဘလို့ပြင်ဆင်မှုတွေဖြစ်တယ်တည်းဆိုရက်ဖက်ဖွဲ့စီကစပြီးကျင်းပင်းလို့မြင်တယ်
လွန်ခဲ့တဲ့2018ခုနှစ်အတွင်းရက်သားဆိုရလက်ထက်တရားစွဲဆိုမှုတွေအများပြားရှိခဲ့တယ်ဆိုပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကနှစ်ထုတ်စည်းရင်းကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
အစမောပြောပြသွားမှာဖြစ်ပါတယ်အခုတခါတော့မြန်မာနောင်သတင်းအေဒီတာချုပ်ကိုစုဝင်းရဲ့အမှုနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်မြန်မာနောင်သတင်းဌာနအေဒီတာချုပ်ကိုစုဝင်းကိုမန္တလေးမှာတရားစွဲဆိုထားတဲ့အမှုအတွက်တရားလိုပြတက်တည်ဖြစ်တဲ့ဥဝေသူနဲ့မြို့နယ်တန်ခါနာယကဥက္ကဋ္ဌတို့ကတရားရုံးမှာလာရောက်ထွက်ဆိုဖို့ငြင်းဆန်ထားကြပါတယ်အကြောင်းပြချက်ထဲမှာတော့သူတို့ဟာသာသနာအာဇာနည်တွေဖြစ်လို့ဆိုတာလည်းပါဝင်ပြီးတော့သူတို့သတင်းသုံးနေထိုင်တဲ့အကြောင်းမှာပဲထွက်ချက်လာယူဖို့ဒီကနေ့ဇန်နဝါရီ3ရက်နေ့ကျသာရင်းနေရုံကျိမှာတရလိုဘက်ကရှောက်ထားပါတယ်ဒီရှောက်ထားချက်ပေါ်မှာကိုစွေဝင်းရဲ့ကျိုးဆောင်ရှိနေဘက်ကလည်းကန့်ကွက်ခဲ့ပါတယ်ဒီကြောင့်လည်းပတ်သက်ပြီးတော့ VOA သတင်းတော်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ဆရာတော်ဦးမူရသူဟာပါရာဇီကကန်ထိုက်တဲ့ရဟန်းတစ်ပါးဖြစ်တယ်ဆိုပြီးမန္တလေးဆရာတော်တစ်ပါးက Facebook မှာရေးသားထားတာကိုကိုးကားပြီးသတင်းရေးလိုက်တဲ့မြန်မာနောင်အေဒီတာချုပ်ကိုစွေဝင်းကိုအထက်မြင်မှပြီးဝန်သားလူအာမန်အဖွဲ့ကကိုကျော်မျိုးရွှေကဆရာတော်ဦးမူရသူရဲ့ညွှန်ကြားချက်အရဆိုပြီးသတ္တရေဥပဒေပုံမှန်66ဂါကြီးနဲ့2019ဇူလိုင်လကုန်ပိုင်းကတရားစွဲထားတာပါ။ကြာတာပရီနေ့ရုံးကြီးမှာတော့တရားလိုဘက်ကအဓိကတက်သေးတွေဖြစ်တဲ့ဆရာတော်ဦးဝီရသူနဲ့မြို့နယ်တန်ခါနာရီကဥက္ကဋ္ဌဆရာတော်တို့ကသူတို့ဟာမန်းလေးမြို့ပရိယတ်တိသာသနာဟိတအသိကြီးရဲ့တခြားတရားဓမ္မစရိယဘွဲတော်ရာတာနာအာဇာနီဆရာတော်တွေဖြစ်တဲ့မစိုးရင်တိုက်တဲ့နာရီကဆရာတော်တွေဖြစ်တဲ့စာတင်သား2500ကျော်ရဲ့စာချဆရာတော်တွေဖြစ်တဲ့စားတဲ့အကြောင်းပြချက်တွေနဲ့တရားရုံးမှာတက်တည်ဖြစ်လာရောက်အစ်စ်ခံဖို့အစ်စ်မပြေဘူးလို့တရားလိုရှိနေကတရားရုံးမှာတင်ပြရလျှောက်လဲပါတယ်။ဒါကြောင့်မဟာအောင်မြင်မြို့နယ်တန်ခါမဟာနိုင်ကဥက္ကဋ္ဌဆရာတော်ရုံးခန်းဖြစ်တဲ့မစိုးရင်တိုက်ပွဲအတွင်းကကျောင်းဆောင်တစ်ခုမှဆစ်ဆဲခံနိုင်ဖို့ဆိုပြီးလျှောက်လဲကြမှာပါရှိပါတယ်။ဒီလျှောက်ထားချက်ဟာပြည်မှုဆိုင်ရာကျင့်သုံးဥပဒေနဲ့မကိုက်ညီတဲ့အတွက်ကန့်ကွက်တာဖြစ်တယ်လို့ကိုစုံဝင်းရဲ့ရှိနေဖြစ်သူဒေါ်ရွှေနှုအောင်က VOE ကိုပြောပါတယ
်။လူဘက်ကနေပြီးတော့ဆရာတော်ဘုရားဥဝိဒသူနဲ့မဟာမင်းမျိုးနဲ့တန်ခါနာယကဥက္ခရာဆရာတော်ဘုရားနှစ်ပါးနဲ့ပတ်သက်ပြီးတော့အဲဒီတရားရုံးကိုလာပြီးတော့အစ်စ်မခံပဲနဲ့မဟာမင်းမျိုးနဲ့တန်ခါနာယကဥက္ခရာဆရာတော်ဘုရားရဲ့ရုံးကမှာစစ်ဆေးဖို့ဆိုပြီးတော့ပြည်မှုဆိုင်ကျင့်သုံးမှုတွေပုံမှန်906နဲ့ရှောက်ထားပါတယ်အဲ့ဒါကိုကျမတို့ကနေကန့်ကွက်တယ်အဲ့တော့အဲ့ဒီအပေါ်မှာလည်းဒီနေ့ရှောက်တဲ့ချက်တားနာပါပဲရှင်ဟုတ်
မစိုးရင်တိုက်တဲ့ဟာဥဝီရသူသတင်းသုံးနေထိုင်ပြီးပရိပတ်တိစာပေတွေတင် जा ပို့ချပေးနေတဲ့အကြောင်းဖြစ်ပါတယ်။ဒီအမှုအတွက်ရန်ကုန်ကနေမန္တလေးကိုသွားပြီးတရားရင်ဆိုင်ရတဲ့တရားရုံးကြီးပေါင်း60နီးပါးရှိပြီဖြစ်ပြီးစစ်ဆေးချိန်ဟာလည်းတနည်းပွဲတော်ကြာမြင့်လာပြီဖြစ်တဲ့အတွက်ကိုစိုးဝင်းဘက်မှနင်းနာမှုတွေရှိနေတဲ့အကြောင်းကိုလည်းတရားရုံးမှာရှောက်လဲချက်ပေးထားတယ်လို့ရှိနေသောရွှန်းလူအောင်ကဆက်ပြောပါတယ်။တရားရုံးက
တော့အဲ့ဒီနှစ်ခုစလုံးအပေါ်မှာအမိန့်နှစ်ခုစလုံးချမယ်လို့ကျွန်တော်တို့ပြောပါတယ်။အမိန့်လဲချမယ်ပြီးပြီဆိုရင်မိန့်ချပြီးတာနဲ့တန်းပြီးတော့စစ်မယ်လို့သိရပါတယ်။တော့ဒီယုံချင်းနေအရန်ကြီးများနေပြီးတော့သွားလာတဲ့ခါကျတော့ဒီဆွဆွခါသူတယောက်အနေနဲ့စိတ်ပင်ပန်းမှုရှိတယ် ปีอะไรเลยเนี่ยเลยนับรอดีต่ออะไรล่าเลยสุดเลยชีนีบอกมาชีนีปีอะไรลุยตีเอาเยี่ยงอะไรปีอะไรน่าอุ้ยเจริญกงสงเลยบอกดีลูกเชื่อเลยเนี่ยไอ้เบ้ยนี่น่ามุ่งสิ่งนี้บ้างเลยเออไปลูกจะเอาโมลูดีมันเลยมาเดียสวยเลยสุดาดองดาสิ่งเด็กใช่ไหมดาตัวรุ่นพ่อบ้าละมาบ้างไอ้รอดีมันเลยอุลาบีก็คือวันเดียร์ยังใช้เนี่ยเจนดี
อ่ะคุณชาวเลยจะดีนะปัตตาบีรามเอสนาวัยสักช่องเลยสักคนเนี่ยเดียร์ยงยี่มาเป็นช้ามาพี่เดียวชินีตัวชนิวังอ่ะเปียวว่าเลยเดียร์ลูกปะกันติมพี่เลยตัดตัวอยู่กูเดียร์ลูกทำมาโมโหเดียร์สู้สู้เลยพูดสิ่งกับติมพี่นั่งยิ้มสิมั้ยสิเดียร์สู้เลยพูดสิอุบลียงกูสามเนี่ยต้องยิ้มจังยังจังจังมีมีพี่เอาน้ำมาจะมุ่งเปลี่ยนพี่สิเสียงยิ้มนี่ไรมาตัดตัวมาลายอย่างพี่สิตั้งสัญญาการชาวสู้จิตของอุบลีเดียร์ยงมาเลือกสวยสบายชาวสู้จ ဒီအရုံလျှောက်တဲ့ကြမှာဖော်ပြထားပါတယ်ကိုစိုးဝင်းအခုလိုတရားစွဲခံရရတဲ့ဥပဒေကြံပေးတဲ့အဖြစ်သူရှိနေကြည်ဥက္ကဋ္ဌရန်ကုန်လေးစိတ်မှာလောက်ကြံတက်ဖြတ်ခံရတာနဲ့ဆက်ဆက်နေပါတယ်ရှင်နေကြည်ဥက္ကဋ္ဌလောက်ကြံတက်ဖြတ်ခံရတဲ့နောက်လူသားတရားခံအဖြစ်စွဆွဲခံထားရတဲ့ဦးကြည်လင်းကိုဆရာတော်ဦးဝီရသူဟာပါဠိကံထိုက်တဲ့ဆိုပြီးမန္တလေးမြို့ကဆရာတော်တပါးကဖေ့စ်ဘွတ
ဒီမှာရှေ့ပြောင်းအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။လူကုန်ကူးမှုတွေပါဝဲထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်အလုပ်လုပ်ကိုင်မှုတွေနဲ့2018ခုနှစ်အတွင်းမှာထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးတဲ့မြန်မာရှေ့ပြောင်းအလုပ်သမားဦးကြီး9000လေးတောင်ကျော်ရှိတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့မှာတန်အလုပ်သမားတန်အရာရှိရုံးကထုတ်ပြန်လိုက
ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းကတော့တက်တန်းလွန်နာတွေပြင်အထောက်ထားမဲ့နေထိုင်နေတာတွေကြောင့်နှစ်ထောင်ဆယ့်ရှစ်ခုနှစ်တနည်းထဲမှာပဲထိုင်းမြန်မာနေဆက်၃၀၀ကနေပြန်ပို့ခံရတဲ့မြန်မာရှေ့ပြောင်းလို့တမလူရေခုနှစ်ထောင်ကျော်ရှိတဲ့အကြောင်းထိုင်းနိုင်ငံမြန်မာတန်ယုံကအလို့သမားတန်ရာရှိတူဦးဖြစ်တဲ့ဦးအောင်မင်းကပြောပြပါရစေ။
ဟုတ်ကဲ့ဥစ္စာရရနောက်စီမင်းမင်းဆိုင်စီမင်းကျွန်တော်တို့များများလီမင်းဆောင်စီမင်းပေါ့နော်ဟုတ်ပြီရှိရဆိုတော့ကျွန်တော်ဖွင့်တောင်းလေးတောင်ကျော်ဟုတ်ပါတယ်ကျွန်တော်အဲ့လောက်ဟုတ်တယ်ဖွင့်တောင်းလေးတောင်ကျော်ကျွန်တော်ပြန်ပို့နိုင်ခဲ့တယ်ပေါ့နော်ဒီစီးရင်ကတော့2018ခုနှစ်ဇန်နဝါရီလကနေဒီဇင်ဘာလ29ရက်နေ့ထိစီးရင်ပဲဖြစ်ပြီးနောက်ထပ်လည်းဆက်ပြီးတော့ပို့ခံနေရဆဲပဲ
ပြောလာဆိုတော့ကျွန်တော်ခုစီပြောင်းဖို့ကိုနေသေးပဲပေါ့နော်။ဖိုင်နိုင်ငံပါဝင်ပြည်ပနိုင်ငံတွေကိုတွားရောက်လုလုကန်နေကြသူတွေအနေနဲ့တရားဝင်လမ်းကြောင်းနဲ့တွားလာမျိုးတွေကိုမသိနားမလဲတဲ့အတွက်လူကုန်ကူးသူတွေရဲ့တားကောင်တွေဖြစ်လာတယ်ဖမ်းဆီးခံရလာတယ်လိင်လေခံရလာတယ်ဖြစ်နေတယ်လို့လည်းအလို့သမားတန်ရာရှိရုံကထုတ်ပြန်ခဲ့ပါတယ်။ဖိုင်နိုင်ငံကိုတွားရောက်လုလုကန်ရတဲ့မြန်မာလူသမ ရောက်ခဲ့လာတဲ့မြန်မာနိုင်ငံသားလူဦးရေ242ဦးကိုအလုတမဆန်အရာရှိရုံးကနေတက်ဆိုင်ရာအာဏာပိုင်နေနဲ့ညှိနှိုင်းပြီးမြန်မာနိုင်ငံကိုပြန်ပို့ပေးခဲ့တယ်လို့ဆိုပါတယ်။ထိုင်းတောင်ပိုင်းမှာတော့ထိုင်းနိုင်ငံကိုဖျက်ပြီးမလေးရှားနယ်စပ်ကိုခိုးဝင်ဖို့စူးစမ်းကြတဲ့မြန်မာတွေဖမ်းမိတာဟာ2018ခုနှစ်အတွင်းမှာထောင်ကနန်းလောက်ရှိပြီးအများစုကရခိုင်ပြည်နယ်ချင်းပြည်နယ်အေရီတိုင်းပ ကျွန်တော်တို့ရဲ့ဆက်ဆံရေးအစည်းအဝေးဟာကိုကြားရင်းနေလုံးကခန္ဓာတစ်ခုမှာအယုအသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝင်ကြီးချုပ်ပေါ်ဝေဖန်တဲ့နေထွက်ပေါ်ခဲ့ပါတယ်အချိန်ကဖြစ်နေပြီနဲ့ဖြစ်နေခံကြားရင်းနေတဲ့ဆက်ဆံရေးဟာဒီမနက်ကမှလိုအပ်နေတဲ့ယူသားပြန်လည်တင်ရည်ယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကိုဗီအိုအေးရဲ့စနေနေ့ည9:00န ဒီဆောက်သစ်မှာလေဆိုတာကိုလေတော်တာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-
နေတိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။ VOE ကနေခြားတော်ရင်းနဲ့ညပိုင်းမှာပါတော့အစည်းအဝေးတွေကိုည10:00နာရီထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတော့ရာသီဥတုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ကောလောင်ခရိုင်တွင်အပူပိုင်းမုံတိုင်းပါဘက်ဝဲရောက်တိုက်ခတ်နိုင်ခြင်းရှိတဲ့အတွက်မုံတိုင်းအန်ဒီရဲ့သတိပေးချက်ထုတ်ပြန်ထားပါရစေ။မုံတိုင်းဟာအန်ဒီရဲ့မရှိဘူးလို့မဆိုနိုင်ပေမဲ့လည်းအစိုးရိမ်တိတ်မကြီးကြဖို့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောပေမဲ့ကိုကိုကျွန်းဘက်ကသင်္ဘောတွေနဲ့အီနန်စင်နဲ့လူတွေတော့သတိထားတဲ့နဲ့ဆိုပြီးတော့ပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော်မမ္မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ကောတောင်းဒေတာဟာမုံတိုင်းဖြတ်သွားမဲ့လမ်းကြောင်းပေါ်မှာရောက်နေတာကြောင့်ပြောင်းလဲလာမဲ့ရာသီဥတုအခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုခုလိုပြောပြသွားပါတယ်
ဒီမုံတိုင်းရဲ့အရှင်ကြောင်းတို့တော့ကျွန်တော်တို့ဒီ၄ရက်ကနေပြီးတော့မှ9ရက်နေ့ပြင်ပေါ့နော်ဒီကျွန်တော်တို့ဂျင်းဒေတာကြီးရှင်ကုန်တိုင်းဒေတာကြီးကရင်ပြည်နယ်မုံပြည်နယ်ပေါ့နော်ဒီဒေတာတွေမှာတော့အနေအားချစ်ချစ်ရနေနေဆစ်ဆစ်ဟိုးရွာနိုင်တယ်ပြီးတော့တော့နေပြီးတော့မန္တလေးမကွေးတိုင်းဒေတာကြီးပဲခူးတိုင်းဒေတာကြီးကျောက်ရိုင်းဒေတာကြီးရှမ်းပြည်နယ်ရခိုင်ပြည်နယ်ကယားပြည်နယ်ပေါ့နော်ဒီဒေတာတွေမှာတော့နေရာကွက်ကြားနေပြီးတော့နေရာချစ်ချစ်တော်ဟိုးရွာနိုင်တယ်ပေါ့နော်ဒီမုံတိုင်းရဲ့အရှင်ကြောင်းတို့တော့ကျွန်တော်တို့ဒီဒီမှာကျွန်တော်မော်ဒမဝီမွန်ဒရနိုင်ကျွန်တော်တို့ချောင်းနဲ့ကျွန်တော်ဝင်နေပြန်မှာတော့ဒီအခါကြေရမှာတော့ဒီဟိုတက်နေပြန်ကြပြီးတော့မှ 9G နဲ့ပေါ့နော်ဒီလို 9G တဲ့ချိန်မှာတော့ရေပြေပြေနေရတနာယူ3000လောက်မှာ90လောက်ပြီးတော့ထိုင်နိုင်တဲ့အနေအထားရှိပါတယ်ဟုတ်ကဲ့
မုံတိုင်းရဲ့အကျိုးဆက်ကြောင့်အေးပေါ်လာနိုင်တယ်လို့လေဒေါက်တာကျော်မိုးဦးကပြောပါတယ်မိုးလီဝတ်ပညာရှင်ဒေါက်တာထွန်းလွင်ကတော့ပါပတ်ပူပိုင်းမုံတိုင်းပေါ်စိုးရင်စိတ်မပြင်းထန်ကြဘူးနဲ့အဓိကအနေနဲ့ကန်နီကန်ဝေးပင်လယ်ပြင်မှာအလုလုံနေကြသူတွေတတိထားဖို့တိုက်တွန်းပြောဆိုသွားခဲ့ပါတယ
်မုံတိုင်းကတော့မုံတိုင်းဆိုတော့ပေါ်တော့မပေါ်တင်ဘူးပေါ့နော်ဒါပေမဲ့စိတ်ကြော်လဲအားကောင်းကြီးတော့မဟုတ်ပါဘူးသူကပူပိုင်းမုံတိုင်းအမီတက်မုံတိုင်းတော့ဖြစ်တယ်အမီတက်မုံတိုင်းဆိုတော့တနာရီ50 55မိုင်တော့တော့လိုက်တိုက်ပါဘူး။ဟိုအန်းနေမရှိဘူးတော့မဟုတ်ဘူးရှိတယ်တော့အထိုက်လျောက်ပဲရှိမယ်တိတ်ဆူကြီးမဟုတ်ပါဘူး။အဲတခုရှိတာကဒီကောင်ကဒီဘက်ရောက်တော့အနောက်မြောက်ဘက်တက်သွားတော့ကိုကိုကျွန်းဘက်ကိုတော့သူကရွေ့ပါဗျ။ရွေ့မှာဆိုတော့ကျွန်တော်တို့ဒီဘက်ကပြင်မောသွားတဲ့လမ်းကြောင်းနဲ့တော့နည်းနည်းပတ်သက်တာပေါ့နော်။အဲတော့တနေ့သားကြီးကန်ယူတန်ကန်လွန်ဒေတာသွားတဲ့အဲဒီတင်မော်တွေဂျိုဒီနန်စင်းတွေပါလေရှိတာပေါ့နော်အဲ့ဒါတွေကတော့သတိထားဖို့လိုတာပေါ့နော်ဒါဒါလည်းအဖက်ကတော့မိုးရွာမှာဗျာအဲ့ဒါတော့ဟိုနည်းနည်းသတိထားဖို့လိုတယ်လေဒီမိုးကအချိန်ကာမိုးမိုးဖြစ်သွားပြီလေနောက်ဖြစ်မိုးလည်းဖြစ်သွားမယ်နော်ဒီမိုးကတော့အဲစက်ပြူကြီးတုံးလန်းလုပ်တဲ့မိုးမကြိုက်တဲ့ဒီနန်ဆိုင်တဲ့လူတွေအတွက်တော့နည်းနည်းအန္တရာယ်ရှိတာပေါ့နော်ဖြစ်ဖြစ်နိုင်တာပေါ့ဟုတ်ပါတယ်
တောင်တရုတ်ပင်လယ်ပြင်မှာဖြစ်ပေါ်နေတဲ့အပူပိုင်းမုန်တိုင်းပါပတ်ဟာလက်ရှိအချိန်မှာထိုင်းနိုင်ငံနခွန်စီတမာရက်မြို့ရဲ့အရှိတောင်ဘက်295မိုင်ခန့်ကိုတောင်မြို့ရဲ့အရှိတောင်ဘက်မိုင်410ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတယ်လို့မိုးစလဌာနကကြာတာပရင်းနေမွန်လေးပိုင်းမှာထုတ်ပြန်ထားပါတယ်ကိုတောင်ခရိုင်အတွင်းပင်လယ်ကျွန်းတွေကိုအပန်းဖြေအလဲပတ်ခီးပို့ဆောင်ပေးနေတဲ့ခီးသွားလုပ်ငန်းတွေအနေနဲ့ဒီရပိုင်းတွင်လုပ်ငန်းတွေရပ်နားထားကြဖို့နဲ့ရေလုတ်သားတွေပင်လယ်ပြင်ကိုမထွက်ကြဖို့အတွက်အတိပေးနှိုးဆော်ထားကြပါတယ်။အမည်မဖော်လိုတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပင်လယ်နေရာခြားထားရေးဝန်ကြီးဌာနကတာဝန်ရှိသူတဦးကတော့မုံတိုင်းအနေနဲ့ပတ်သက်လို့အသိပညာပေးတာတွေလုပ်ထားပြီးဖြစ်လာတဲ့အခါရှောင်ရန်ဆောင်ရန်တွေကိုပြောပြထားသလိုမုံတိုင်းအနေရဲ့အရေးပေါ်ခိုးလုံရနေရာတစ်ခုကိုဗုဒ္ဓလုံကျုံးမှာပြင်ဆင်ထားတယ်လို့ VOA ကိုပြောဆိုထားပါရှင်
။ရန်ကုန်မြို့ကနေ VOA သတင်းတောင်မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်သွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍ၊ဥရောပရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါဗီမာပိုင်းစီစဉ်2019ခုနှစ်တုန်းမှာ3ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းတိုမီတာ19 25နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမကြီးကန္တာဦးအောင်ခင်ရဲ့မြမအရေး30ချက်နဲ့အတူ
ဒီကအစင်မပြေတာရင်မရှိဘူးလေရင်ရာဒီမရှိဘူးနော်သူများဤငါးပြီးမှနေတာဤငါးကတနည်
းပတ်စဉ်တိုင်းရင်တည်းလောက်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ခုတော့ဒီတဲကမှအရင်ဆုံးကျမကြီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ယောဂဆိုင်ရာလှုပ်ဆောင်စရာအကြောင်းတွေကိုတင်ပြထားပါတယ်ယောဂတွေဖြစ်လာချိန်မှာဆရာဝန်လူနာမိသားစုပတ်ဝန်းကျင်နဲ့လူမှုကွန်ရက်ဒီအနေနဲ့ကိုယ်စီလှုပ်ဆောင်တင်တာတွေရှိနေတယ်လို့ကျမပညာရှင်တွေကထောက်ပြကြပါတယ်။ဒီသက်ဆိုင်သူအားလုံးမှာဘလို့လှုပ်ဆောင်စရာတွေရှိနေပြီးယောဂါကိုရင်ဆိုင်ရတဲ့လူနာတွေအတွက်ဘလို့အကြံပြုသင့်ပါလဲ။ဒီအကြောင်းကိုတော့နှလုံးခွဲစိတ်ထုကုဆရာဝန်ကြီးနဲ့နှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคปมคาดาดาจมาวเองครับเราสนุดีโยคะฤทธิ์ขึ้นลายพอเสียเนาะดีอถุยๆอาภิญบลูโยคะไปဖြစ်ๆพอดีเสี่ยวนฤทธิ์ลูนาฤทธิ์เบิบัดวินจินเนาะนาวดีลูมุอไตวันอะคือสนเนาะดีลูมุกุญญะเตียพอเนาะบลูမျိုးตุกันนาไลตาวนฤทธิ์ရှိကြတယ်ဆိုတော့ကျွန်တော်ဒီနေ့ဆင်းနေมาဖြစ်ပါတယ်เสียอะรอสัสสะจินเสียยลูนามาโยคะตะคู่ขึ้นลายไปဆိုရင်เสี่ยวนฤทธิ์กันนากะบลูဖြစ်တယ်เสีย
เนี่ยลงชื่อจัวပြောနေล่ะတော့โยคะဆိုတော့မဖြစ်လို့မဖြစ်ကြညာဘူးမကြားလဲမကြားကြင်ဘူးဒါပေမဲ့ခန္ဓာကိုယ်ရရှိလာတဲ့အတွက်ကြောင့်ဒီယောဂါဆိုတာမဖြစ်ပဲမနေမဲ့လူဘယ်သူမှမရှိပါဘူး။ဒါတော့ဒီကျောင်းဝင်းကြီးကလည်းသူကလက်တရားတွေမဟုတ်ပါဘူး။သူတို့သင်ကြားတက်မြောက်ထားတဲ့ရေဒီသိတ္တပညာနဲ့ဒီသတ္တဝါပညာနဲ့ပေါ့ဗျာ။လူတွေအဲတက်တန်းကြီးဉာဏ်ကြီးနောက်ဆိုယောဂါဖြစ်လာပြီဆိုတော့မှတရက်အသက်ပူရှင်လို့ရှိရင်ကလအသက်ပူရှင်အောင်တစ်နှစ်ပူရှင်အောင်တန်းနိုင်ပြီးဆွဲဆံပေးရတဲ့ကန္နာမှာနေရာလေးဖြစ်ပါရဲ့
ဟုတ်ကဲ့ဆရာကြီးအဲ့တော့လူနာရီဘက်ကရောဘယ်လိုတာဝန်နေရှိနေလဲ
လူနာရီဘက်ကတော့တာဝန်ရှိတယ်ဆိုတာလည်းပေါ့လေယောဂတခုဖြစ်လာရင်ကျွန်တော်ဒါအတူတူပေါ့ဘဝအတူတူနဲ့ပြောရလို့ရှင်တော့လူ၃မျိုး၃စားကျွန်တော်တွေ့တယ်ဒီမျိုးကတော့ပါလဲဆိုယောဂလုံးဝရင်ဆိုင်ရတဲ့သူပေါ့ယောဂအကြောင်းလည်းမကြားခြင်းဘူးယောဂဖြစ်တာကိုလည်းလက်မခံနိုင်ဘူးဘယ်လိုမှဘာမှလည်းမိသားစုကလည်းပြောလို့မရဘူးအဲ့လိုလူမျိုးတွေကျွန်တော်သူမြေကကနာတွေ့တယ်ပါလေနောက်တစ်မျိုးကတော့ယောဂဖြစ်လာတာကိုလက်ခံတယ်အဲ့ဒီယောဂကိုလည်းတတ်သွားတဲ့ဆရာကြီးကဥဒပေးတာကိုလည်းသူတို့ခံယူမယ်နောက်ပြီးတော့ပြည်ပြည်နဲ့နဲ့လက်ခံတဲ့လူဒါကတော့ပုံမှန်လူတွေပါတချို့ကတော့ဒီအလိုလျားမှတတ်သိရှိပါလေအင်မတန်မှဆိုးဝါးပြီးတော့အသက်အန္တရာယ်ရှိနေတဲ့ယောဂကြီးရနေရင်တော့မှသာတတိရှိရှိနဲ့ရင်ဆိုင်ပြီးတော့နောက်ဆုံးအချိန်လေးအထိရင်ဆိုင်သွားတဲ့လူတွေကျွန်တော်အများကြီးပြေမှုပါတယ်အဲ့တော့တာမားကြီးကတော့ကျွန်တော်တို့ကဒီရင်ဆိုင်ရတဲ့လူတွေကိုရင်ဆိုင်ရဲလာအောင်ပြောဆိုပြီးတော့ဘုဒ္ဓကပြေဖို့ကတော့ဆရာမင်းမတာဝန်ရှိတယ်လို့ကျမရဲ့ပညာပေးတဲ့လူတွေပါလို့တာဝန်ရှိတယ
်ဟုတ်ကဲ့ဆရာဒီအခုလို့ဒီယောဂကိုလက်မခံကျင်တဲ့လူနာတွေဘယ်လိုဖြစ်တယ်လဲဥမာဆက်ဆက်ချင်းမှာတော့တော်တော်များကဒီယောဂဖြစ်ဖြစ်ချင်းမှာလက်မခံနိုင်တဲ့အပိုင်းအနေတဖြည်းဖြည်းပြောင်းသွားတဲ့အနေအထားမျိုးရောဖြစ်တယ်လားဆရာ
။ဒါပေါ့အင်းကမိသားစုတဲ့အများကြီးဒီကိစ္စမှာပေါင်းနေမယ်လေ။ဥမာဆိုတော့ဆရာဒါကတော့လူနာရဲ့ပတ်ဝန်းကျင်မှာရှိတဲ့လူရဲ့ပတ်ဝန်းမှုတွေလည်းအများကြီးလူတွေလို့ကျွန်တော်မြင်ပါတယ်။အချောင်းပြပြီးတော့အာအမမောရဲ့နှလုံးယောဂဖြစ်တဲ့ကုသမယ်ဆိုရင်ဒါပေမဲ့ဒီပိုက်ဒီထိုးရမယ်နှလုံးလေးချဲ့ရမယ်ဆိုတော့တောက်ခံနေလားရှိလေအဲ့လိုမျိုးလူလာကြလို့ရှိရင်ကျွန်တော်အနေနဲ့ဘယ်လိုဖြစ်ရလဲပေါင်းသွားပါလေ ကျွန်တော်တို့ရအောင်လို့ရှင်တော့ဒီလိုလုပ်ပြပြတက်တန်းစီနေသွားတယ်ဘာမှမကြောက်ပါနဲ့အဲ့ဒါဖြင့်တောင်းပြပေးရမယ်ဘာလို့ဒီဘေးပါဝင်ကျင်ဆိုတာလဲအများကြီးကြည့်တယ်ဘူးတူတာပေါ့ဗျာဘူးတူတာရှိတဲ့လူတွေကနေပြီးတော့ပိတ်ချပြောပြပေးလို့ရှိရင်ဒီကြောင်ရုံနဲ့စိတ်တွေဒီနေလာပြီးတော့လက်ခံနိုင်တဲ့အချက်ကိုရောက်လာလို့ကျွန်တော်ကပူတာပေးလို့ရတယ်ဟိုကကျွန်တော်တို့စီကံရတော့
လူနာလက်မခံရင်ဘာမှကျွန်တော်တို့ကလုပ်လို့မရဘူးဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာကြီးလူနာတွေကိုဆရာဆက်ဆက်နဲ့လက်မခံနိုင်တဲ့အဆင့်ပေါ့နော်ဘယ်လိုမျိုးဆရာအကြံပေးခြင်းလဲလူနာတခုဖြစ်လာတယ်ယောဂဆိုတာဘုရားဆောင်လို့မရတဲ့အာပါဖြစ်လာပြီးတာမန်တဲ့ပုံမှန်တဲ့မဟုတ်တဲ့အရာတခုကိုကြုံရိုက်လာပြီဆိုလို့ရှင်ဆရာဝန်တယောက်ကျွန်တော်တိုင်မြင်ရပါမယ်အဲ့ဒီမှာတော့သူလူနာကိုက
the yoga mu have been a good kick out of the evidence based medicine called it. The Kaimane Toga, maybe General Pyojama, Duna Dia Chilame, Ogamu General Pyojam. Udamu Kangalusin, Dona, Uyri Neme, I'm with him a chippy. I say, we put on Mugayame, the dancing name in Ime, Navido, Duna Pyodalu. Yoga Yamagua, Yoga Zale, Adinashi, Tapikazashi, or Asale Sova, Alela Wakina, she there, Italy, or Lansone, Lansone, Chinijama, Udam is losing, or Mimuya Nemao, Yamuli, Chimine, Udane, Aungu, Vio, but the cool killer, Yemasan Yere, Nidama, Nivene, General Vidazi, or Gong, Gong, and Michigan, and Tolong, Time in Vio. ဒီကမှုကိုအကောင်ဆုံးခံယူတာအကောင်ဆုံးပဲလို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာဟုတ်ကဲ့နောက်ထပ်ရောဆရာကြီးဒီလူနာတွေဘက်ကနေပြီးတော့သတိပြုသနာရှိသေးလားဟုတ်ကဲ့ကလည်းအရန်တိုးတက်လာတော့အခုကမှပြင် Facebook ပြပါလိမ့်မယ်လူနာတွေကိုသိမိလို့ရင်းနဲ့ဘာမှအထောက်အထားတယ်မှမရှိလဲနဲ့ယောဂပြောက်တယ်ဆိုတာမျိုးကြီးရှိလို့တချို့ကြတော့လေအထူးနဲ့အနောက်နိုင်ငံတွေမှာပေါ့ဗျာလူလူချင်းကျွန်တော်မြန်မာနိုင်ငံမှာလည်းဒီဟာလည်းကူးဆက်ပါတယ်အဲဆရာဝန်ကြီးတွေမတွေ့ရင်ဒီအင်တာနက်ကိုကြည့်မယ်ကြည့်ပြီးတဲ့အခါမှာယောဂကိုလေ့လာမယ်လေ့လာပြီးတော့ဆောင်းနဲ့ဆင်းမယ်ဒါခိုင်းရောက်တဲ့ကောင်းတဲ့ ပါရှိလေးလာတာကိုအချိန်ခံပြီးတော့မာယူရာဆွေးနွေးနေတာဒီလေကျွန်တော်မကြားခဏတွေ့တယ်ဆိုတော့အဲ့ကြောင့်ဒါနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကတော့ဒီဘောင်းများစွာပေါ်ရဆောင်ဆိုကိုနည်းနည်းနဲ့အများကြီးဒီဘောင်းများစွာမှာရရှိလာတဲ့အတွေ့အကြုံကိုအင်တာနက်လေးခဏလေးဖတ်လိုက်တာနဲ့တော့ဘယ်လိုမှသွားပြီးသွားမှုလို့မရဘူးအဲ့တော့ဟိုပို့ပြီးဆွေးနွေးနေအောင ဒီနေ့ကကိုရဲ့
ဒီပါလေတိုင်းညာကျွန်းကျွန်းတဲ့လူရဲ့အဆုံးဖြတ်တာကိုတော့ကျွန်တော်တို့လီလီသာသာနားဆောင်အောင်လည်းကျွန်တော်ပြပါတယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။ကိုမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရီကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်တော့မှာဖြစ်ပါတယ်။ဒီမတိုင်ခင်တော့အရင်ဆုံးဥက္ကဲရဲ့မြန်မာပြည်သုံးသက်ချက်ကို ဒီနေ့ကျွန်တော်တို့ဒီရောဂါတွေဖြစ်လာပေါ့ဆရာเนาะဒီအထက်လွတ်တော်နဲ့အောက်လွတ်တော်တွေမှာအခုချိန်ကြီးတော့ဒီဇိုင်းပုံစံအဆင့်ပဲရှိပါသေးတယ်ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
လူကြီးတိုးပွားလာတဲ့အတွက်ရန်ကုန်မြို့ကိုတိုးချဲ့ဖို့စိတ်ကူးလာတာကြပါပြီ။ဒါပေမဲ့ပုံစံရေးဆွဲတဲ့အဆင့်ကမတက်နိုင်သေးပါဘူး။သမ္မတဦးသိန်းစိန်လက်ထက်2003မှာမြို့တိုးချဲ့မဲ့မဟာရမုံစီမံကိန်းကိုဂျိုင်ကာဂျပန်အေဂျင်စီနဲ့ရန်ကုန်တိုင်းအစိုးရတို့ပူးပေါင်းရေးဆွဲပါတယ်။မြို့နယ်မှာဇုံတတ်မှတ်ပြီးရန်ကုန်အရှေ့မြောက်ဒေသဖြစ်တဲ့ဒဂုံစိတ်ကတောင်ဒဂုံအရှေ့ ရန်ကုန်မြို့သစ်စီမံကိန်းကို Japanga Pianle Yeswepi Timpia Tabale. Japan Simangi Apian Samsalima Yangu Anope Pan Lai Mine Tunte Tumyongja Slimine Langdaya Tunte Kalanjaga Di Eka Tondauma Mute Pisame Simangi Potwela Bade. Dabi me di Simangu Miama Sivana Mute Kumbunigu Let's like two pide atwe Susan and Pietwa Bade. Yangu Dang Winjijo Umi Swin and Misa Dudui Achan Pan Lopi Amiatopu Jazida Simangi Pie Ludi Miavade. Umiensu Yadu Tetankungani Natausanga Zonlama Yangu Anautong by Mute Simangi Apie Pianle Potwela Bade.
And any Suya Telaro Dinia Mabe Mute Disabo Yangu Mute Pum Yue Komunigo Dola Kunatangwene Titongja Lungere Mashlaga Chinyaware. ยังคงได้ติดตามอยู่สุยากะยังไงน้องจีไปในกรมนิวาเวแต่เมื่อกรมนิโอเคราเนมุ่งส่งยาสีจูฮายูมาอูไปลงงานดีกว่าเป็นสันตุซัชปังก็อุดเงินผิดไปเลยยูเดบงงานกูเอี๊ยคอมสิงคโปร์กรมนิกายิสเวบีซีซีซีซีก็ไชน่าคอมมิวนิเคชันคอนสตรัคชั่นกรมนิเดียวกรมนิกาเชื่อกันสาวองซีมังเกย์ปัตมาสิงกูอากงเทพอเมลุสุวาเร
ดูแลตั้งแต่ท่องอาญาเจ้ากงจ้าเมลุขมันบาร์เรยูเดบุนันเนี่ยเป็นบีมีมันงานบิดูกาเต็งอินเจเนียร์กงซีบิดูกากงซีซาลารีเนี่ยไทม์เมนเดลุสุบาร์เรยังคงมีอันนับเป็นการหาเงินในวันพิเศษด้วยที่มีอามาโยเดติซาฟูมาเต็งตัวบุลุเสียสอยาเลเทกายูซาเกวาร์เรยูเดอันนี้ก็ลังตายาฮาเป็นเลยยีบินเดปีตุ้งเวปูมีนบีเมยูเดนี่ยากาโรเซเวลาวดามีนบี อันนี้เราเนี่ยฮะสังหารเราได้สิเดี๋ยวลูกจวนจินดูดีก็สูบอะไรมีหนึ่งใบมันอยู่ติดที่สาวเมื่อสุยยี่ชามเอล่าลากูเทตเวปูนั่งเสียเจ้าอาชาพมโยยบังเสียงข้าจามาเลยตรีปีทาบาร์เลยนักเกษตรยีเวดูการุงาลูมองได้ขันลูยี่ที่เอ็คมาเมียนึงดีตาฮะอันเดียสิเดี๋ยวลูกสูบอะไรดับเบิ้ลยี่จิมูอันเดียเก็บเช่นเนี่ยล้านเศษเวมูสัญญา
กันเอาเสียงข้าจ้าวเอาตัวบาลากายิ่งสับปีรีจังตียาบาร์เลยยังคงได้ดีตาจีสุยากาโรยังคงมีแนวเป็นมายังคงมีเด็กกูตีสาบุตันดีแทนชาดาบุงยาบาร์เลยซีมังเกย์หูบอลตบอตุนีเจเดียวกรมนี้เนี่ยเลมาทวีพิโลซีมังเกย์ปงจันเตียนพิอาบุตาจันโลจาวตียาบาร์เลยยังคงได้สุยากามีสายบีเดียวกรมนี้ก็ยินดีสายมาพิบาร์เลย ยินดีสุดๆบางเย่เสียยังไงน้องตั้งบุษย์เรียนมีกูยามาเบก้าใส่ดามูจะยินดีกูจะยังไงน้องกูเดียวเบก้าใส่เลยเมลูอุดเองเวก้าเชื่อใจเจ้าส่วนนั้นเส้นอายุที่อยากดีดีมาพบยาวาเลยนั่นเราเย็นนี้นั่นเส้นอายุยังไงน้องยังคงได้สุยาเป็นสามีเดียวกรมนี้ก็คนนั้นเส้นอายุยังไงน้องเป็นสามีเนี่ยชื่อนี้กูยาวตัวเมลูอุดเองเวก้าเปียสุจังตียาวาเลย
ยังคงมีเด็กสิมังเกงด้วยฮะยังคงใช้ดีตาจีสุยานะปกติก็คุมนี้ด้วยเลือดสังเกตสิบวัยลงงานวิพิตามูอากาศไหลสามูรีมีอาการหนักมาเลยแต่จากที่ดามยินดามูเนตาวินยูมูกูสังจิบุตรีเปียจาบาเลยอุตเองเสียงสุยาเลเทกาคุ้มผิวเกเรเลวุมยูเนกาเจ้าตามโกลงชาวทองจ้าอีโก ซาโลเยวันจีทานาเนอไลออนสตาร์คอร์ปอเรทอัจฉริยะสิบวันลูกเดลงงานพิลูชินเลนเตียนพิอาบุปเตมิโอเนปิรุลโดกุสเลดอกเคนซานไลงาลงเอเรนโรเอมาลากาลุตโตมาเมกอนโตเกบาร์เรที่อุโซยาเอมิโอซาพุนโยตุเตยเนพิบินพิองเลยคอมเมชันดูโอกตาเขาสาวเนที่อุโคสเลอพเวโรเอมาลานนองใบงามยามาดีลาเลดงา ทองสันสุจีบรรดาเอวุ่นจีอุโซเวเนยังคงได้วุ่นจีอยู่ตัวกูด้วยส่งมาเลยแล้วปีที่สัญญาวันนั้นเนี่ยยังคงมีเด็กสิมังเกย์เจ้าสุนุเดลุนโนมานั่งเส้นไอเนทุกเที่ยวสุยาเชียงวันเดลมาพบยาวาเลยถ้ากูจีเองยังคงมีเด็กสิมังเกย์อาการเทพพยามาเที่ยวสุยาได้ยังเป่าเวนีดาที่ดาเทียวาเลยเนี่ย
มาเยี่ยมตรงนั้นเจอซีซั่นก็อุ้งเขียนดูกุญแจไว้ของการเต้นสับปีต่อไปไปเลยกูดูการว่าในจัดดีด้านใดมาพิบอนี่เดชินีดีกูเต้นสับปีท่าเลยแต่ในเรื่องล่าซีซั่นก็เต้นสับปีมาพิบอนี่ดีซีซั่นก็ท้ายที่สุดแต่ในเรื่องเราเด็กก็เต็มไปด้วยท่าเลยไปเลยครับเนี่ย
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်ပတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြို့နယ်တချို့မှာမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့တိုက်ပွဲကြောင့်ဆစ်ရှောင်ဒုက္ခသည်600နီးပါးထပ်မံတိုးပွားလာခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာ RCSS နဲ့ TNLA တက်တို့ကြားတိုက်ပွဲကြောင့်ဒေသခံ400ကျော်နေရက်ကနေတင်းရှောင်နေကြရတယ်ဆိုတာနဲ့တရုတ်မြန်မာနယ်စပ်မုံကိုဒေသအတွင်းစစ်ဘေးရှောင်ရွာသားတွေရဲ့အခက်အခဲအခြေအနေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်။တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းနယ်ဘူးဒီတော်မြို့နယ်တွေမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲကြောင့်အခွင့်ရပိုင်းအတွင်နောက်ထပ်ဆစ်ဆောင်ဒုက္ခသည်600နီးပါးထပ်မံရောက်ရှိလာခဲ့ပါတယ်။အဲ့ဒီဒုက္ခသည်တွေဟာဒီဇင်ဘာလနောက်ဆုံးပတ်ကအသစ်ရောက်ရှိလာတာဖြစ်ပြီးသူတို့တွေဟာတလူချောင်း၊ငစရိုင်းကိုင်း၊မင်းချောင်းခုတ်၊အဝပြန်နဲ့ပညာဝကြီးရွာတွေကရွာသားတွေဖြစ်ကြတယ်လို့ဒီဇင်ဘာလကုန်မှာဒုက္ခသည်စခန်းကိုဆာနဲ့ငွေသွားရောက်အကူအညီပေးခဲ့သူတို့ကပြောပါတယ်အခုရောက်ရှိလာတဲ့ဒုက္ခသည်တွေကိုကြောက်တော်မြို့နယ်ကဝါတောင်ပုံနာကျွတ်မြို့နယ်ကမျက်လဲရွာနဲ့ဘူးဒီတော်မြို့နယ်ကဆိုင်းတင်စည်းအနီးတွေမှာရာရင်နေရာချထားပေးရတယ်လို့သိရပါတယ်ရခိုင်ပြည်နယ်ကမြို့နယ်တချို့တွင်မှာလွန်ခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစပြီးရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အတွက်အခုအခါစစ်ဘေးဒုက္ခသည်1000ကျော်ရှိနေပြီလို့သိရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘလူမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသခံ400ကျော်နေရာကနေထွက်ပြေးသိမ်းရှောင်နေရသလိုတိုက်ပွဲတွင်ပိတ်မိနေတဲ့ဒေသခံတွေလည်းရှိနေပါတယ်။ဒီဇင်ဘာလ31ရက်နေ့ကနေ2019နှစ်တစ်ခုနှစ်အထိကောင်ပိုင်းရှမ်းပြည်သားပြည်နယ်တန်းပလောင်တပ်တို့ကြားနမ်ဘလူမြို့နယ်မန်ဆောင်ဦးစုမန်ဆိုင်ရွာနဲ့တမိုင်ကွာလောက်မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အနီးတစ်ဝိုက်ကနန်းကူနန်းဟန်းလောင်းအော်ရွာကရွာသား400ကျော်ဟာမန်ဆန်ဘုန်းကြီးကျောင်းမှာစစ်ပေးခိုလုံနေကြရပါတယ်။တိုက်ပွဲတွင်နားချမ်းရွာတို့ကလည်းလက်နက်ကြီးကြီးစံကလုံးကျခဲ့ပေမဲ့လည်းလူသူထိခိုက်ဒဏ်ရာရရှိမှုတော့မရှိခဲ့ပါဘူး။
ကရင်ပြည်နယ်မြောက်ဝတီမြို့နယ်အတွင်းကရင်နယ်ခြားဆောင်တပ် BGF လုံခြုံရေးယူထားတဲ့ဝင်းတစ်ခုအတွင်းပစ်ခတ်မှုဖြစ်ပွားခဲ့လို့ BGF တပ်ဖွဲ့ဝင်4ဦးသေဆုံးပြီးအရတား2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဇန်နဝါရီလ9ရက်နေ့မှာမြောက်ဝတီမြို့နယ်တင်ကန်းညီနောင်ရွာတစ်ကြီးရွာကိုတုံညာတက်တပ်ဝင်းအတွင်း BGF နယ်ခြားဆောင်တပ်သား2ဦးကနေပစ်ခတ်ခဲ့လို့တစ်တုံညာနှစ်တက်တရင်ကတက်ချက်တူအပါဝင်တက်သား၄ဦးတည်ဆုံးသွားပြီးအရတား၃ဦးထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ပြစ်ခတ်သွားသူနဲ့ခြားဆောင်တက်သားကိုတော့အသေးဖမ်းဆီးရမိခဲ့တယ်လို့ PGF တာဝန်ရှိသူတဦးကပြောပါတယ်
။မွန်ပြည်တစ်ပါတီဥဆောင်မှုအောက်မှာရှိတဲ့မွန်မြူရာလူမျိုးရေးတပ်မတော် MNLA တပ်မှုစည်းဝေးကို2018ဒီဇင်ဘာလကမွန်ပြည်တစ်ပါတီဗဟုသနချုပ်မှာကျင်းပခဲ့ပါတယ်။၃ရက်ကြာကျင်းပပြီးစီးခဲ့တဲ့အဆိုပါစည်းဝေးမှာ2018တနှစ်သာကာလအတွင်းမုံမျိုးရလွတ်မြောက်ရေးတပ်မတော်တပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေကိုပြန်လည်သုံးသပ်ခြင်းနဲ့ရှေ့လွတ်ငန်းစဉ်တွေဆွေးနွေးဆုံးဖြတ်ချက်တွေချမှတ်ခဲ့တယ်လို့အစည်းအဝေးတက်ရောက်သူစက်မှုသူကဆိုပါတယ်အထူးသဖြင့်တနိုင်ငံလုံးပြည်ကစားကြမှုရက်စက်ရေးသဘောတူစာချုပ် NCA ကိုမုံမျိုးရပါတီကလက်မှတ်ရေးဆွဲထားပြီးပေမဲ့ဆိုင်းဒီရကြီးနဲ့ပြည်နယ်စစ်ပြည်ကစားကြမှုရက်စက်ရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GNCF တွေမှာမုံမျိုးရပါတီမပါဝင်နိုင်သေးတဲ့ဖြစ်စဉ်နဲ့တမတော်ကနေဝင်ရောက်နေရယူထားတဲ့မွန်တက်တီဂိတ်ဧရိယာတွေကိုပြန်မပေးအပ်တဲ့ဖြစ်စဉ်တွေကိုသုံးသပ်ဆွေးနွေးခဲ့တယ်လို့အဲ့ဒီတမှုကပြောပါတယ်။တမတော်ကကွေရူးစည်းချုပ်ရုံးကနေစစ်တမ်းကြီး၅ခုမှာစစ်စင်ရေးနယ်မြေလိုက်စစ်ရေးလှုပ်ရှားမှုအလုံးရပ်ဆိုင်ပေးတဲ့ထုတ်ပြန်ချက်ဟာအပြုတ်တော်ဆောင်တဲ့တိုးတက်မှုအဖြစ်ရှုမြင်တယ်လို့နေရာနဲ့အခြေခံကတ္တကိုဗယ်ဖြတ်ပေးနိုင်ရင်ငြိမ်းချမ်းရေးရှိန်ပုံမှုမြင့်မားလာမယ်လို့တမှုစည်းဝေးကနေသုံးသပ်ထားပါတယ်။
ပညာရုံးကြီးဌာနအစစ်မြင့်ပညာဦးစီးဌာနမှလက်ထောက်ကတိကရာထူးတိုးမြင့်ခန့်ထားနိုင်ရင်းနဲ့ပတ်သက်ပြီးဇန်နဝါရီလ6ရက်နေ့မှာရေးပြေဆိုင်မပွဲကျင်းပဖို့ထုတ်ပြန်ချက်ထုတ်ပြီးမှကရင်နှစ်တစ်ကိုနဲ့တိုက်ဆိုင်နေတဲ့အတွက်ဇန်နဝါရီလ9ရက်နေ့မှာပြန်လည်ပြောင်းရွှေ့လိုက်ကြောင်းပညာရုံးကြီးဌာနအစစ်မြင့်ပညာဦးစီးဌာနက တရားဝင်ပြလဲထုတ်ပြန်ထားပါတယ်နိုင်ငံတော်အတိမတ်ပြုရုံးပိတ်ရက်ဖြစ်တဲ့ကရင်နှစ်တစ်ကူးနေမှာလက်ထောက်ကတိကအဆင့်ရေးပြစာမျိုးပွဲကျင်းပဖို့စီစဉ်လာဟာကရင်လူမျိုးတွေအတွက်မေခွန်းထုတ်စရာတွေဖြစ်တယ်လို့ကရင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်စောရှာဖော်ဝါကပြောပါတယ်ကရင်မျိုးသားနှစ်တစ်ကူးနေကိုနိုင်ငံတော်အတိမတ်ပြုဖို့1993ခုနှစ်မှာကရင်နှစ်တစ်ကူးနေဖြစ်တဲ့လို့ ဖြစ်တယ်လို့တနင်္ဂနွေလုံးရုံးပေးရဖြစ်လဲအစိုးရကသတ်မှတ်ထားပါတယ်။
ခုတရင်လာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတရုတ်မြန်မာနယ်စပ်မွန်ဂိုဒေသအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တာနှစ်နှစ်ရှိပြီဖြစ်ပေမဲ့ဒေသတွင်းလုံခြုံမှုမရှိလို့စစ်ပေးဆောင်ရွာသားတွေနေရဲရင်းကိုမပြတ်နိုင်သေးသလိုလောက်ကန်စားတောက်ရဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကိုအင်ကနေတင်ဆက်ထားပါတယ်
မြမသမတော်နဲ့မြောက်ပိုင်းမဟာမိတ်တို့စိုက်ပွဲဖြစ်ပွားခဲ့တဲ့မွန်ဂိုဒေသဟာနှစ်နှစ်ကြာကြာခဲ့ပြီမဲ့လို့လက်ရှိမွန်ဂိုမြို့ပေါ်ဆိတ်ဆောင်လာတဲ့လူတွေဟာစားတောင်းနေတိုင်းရေးမှာအခက်တွေ့နေတယ်လို့မန်ကန်ကြေးပါကဥပဒနာကဆိုပါတယ်။တိကအရှင်မပြေတာအင်းမရှိဘူးလေ။အင်းရာဒီမရှိဘူးနော်။သူတို့သူများအင်း၅ပြီမှနေတာ။အင်း၅တနစ်၅ရင်ဘလောက်ပေးရတထောင်ပေးလား။၂ထောင်ကျော်ပေးလ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ပြီးတော့ဆင်းရဲတာတင်မရှိဘူးခက်ခက်ရှိတာတင်မရှိဘူးအပြင်မှာထွက်ပြီးအလုပ်လုပ်ကြတာလေလူငယ်ပိုင်းတော့မတော်တာလေတော့တိကျသွားတော့ကိုအင်းဆောင်တည်ကြီးတော်သွားကြဘူးလားခလေးတွေပြစ်ထားပြီးမှသွားတာလို့ရှိတယ်နောက်ဆုံးဆက်ချက်ခုနှစ်အတွင်းမွန်ဂိုဘက်မှာအစိုးရတပ်မတော်နဲ့မြောက်ပိုင်းစစ်ရေးမှာမိုက်ဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးတပ်မတော်ကရင်အေးတန်းမြူရာလူမျိုးရေးတပ်မတော်တီအ ကိုကတာဖွဲ့လို့ကြာတိုက်ပွဲတွေပြန်နှံ့စွာဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲကလာတွင်ထောင်လက်ချီတဲ့ဒေသခံတွေနေရာကနေစွန့်ခွာဆွဲပြေးရပြီးတချို့ကြတော့တရုတ်နိုင်ငံဘက်မှာခိုးလုံနေကြရသလိုတောင်ပေါ်ဒေသကပြည်သူတွေကတော့မွန်ဂိုမျိုးစင်းကိုပြောင်းရွှေ့ခဲ့ကြတာဖြစ်ပါတယ်မွန်ဂိုရောက်ဆစ်ဆောင်တွေကတော့တရုတ်နိုင်ငံဘက်ကဆောက်လျေးလုပ်ငန်းနဲ့စိုက်ပျိုးရေးလုပ်င
ตันเลเจียวมาปิเกเรดิซมาลานัสเซชิเอเนกะจิมบาเกดโลไทยနိုင်ငံဘန်ကောက်မြို့မှာလဲจิมบาเกပါတယ်ไทยနိုင်ငံအတွင်းမှာจิมบาเกမွန်လူငယ်နေ့အခမ်းအနားကိုမွန်နိုင်ငံရေးပါတီမွန်ပြည်သက်ပါတီကခေါင်းဆောင်တွေလဲတက်ရောက်ခဲ့ပါတယ်မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်
တသမအကျင်းညမွန်လူငယ်နေ့အခမ်းအနားကိုထိုင်းနိုင်ငံဘန်ကောက်မြို့သူတမဝတီမွန်ဖုံးကြီးကျောင်းမှာဒီဇင်ဘာလ3ရက်နေ့ကကျင်းပခဲ့တဲ့နေရာမှာမွန်လူငယ်တွေအသားပေးဟောပြောခဲ့တယ်လို့လဲမွန်ပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောသွားပါတယ်ဒီကနေ့လူငယ်ဟာဒီနေ့ထောင်ဆောင်မှာပဲဆိုတဲ့မက်ဆေ့ချ်ကိုပေးတယ်လူငယ်ဟာအနာဂတ်အသက်ထောင်ဆောင်လို့တချို့ ป้ายนี่มาสรุปว่าเขาสั่งเลยเอาตอนนี้อาจจะเจอชนะสรุปเขาสั่งลงยาเลยป้ายนี่ยาชีเดสในงานยี่สิบมีอะไรยี่สิบยังอ่ะลูกจีบันหรืออุสามุอามาลุงเอรีน่าลานี่เนี่ยป้าเวนสั่งยาเข้าใจไหมที่นี่นี่ทำมาสรุปเช่นมูลุงเอรีหาเขาสั่งกันเลยวิ่งเท่านั้นพอจูซานี่เดี๋ยวเลยมูลุงเอรีมีอะไรสั่งยาเอวายเอวจุยมูมิ้นซานี่อุก้า
ตัดมาเจียมมูลุงเงินนี่ขนาดจิ้มบายอะไรเยอะเจ้ากูอ่ะคุณรู้ไหมเปล่าตัวบาร์เร่มูลุงเงินเดี๋ยวมันสิลุงยิ่งยงมุที่สักตัวไหนบุก้าวสาวก้าวดุยมวยเท่าไหนบุก
အနာဂတ်နိုင်ငံတော်တည်ဆောက်ဖို့အတွက်လူငယ်တွေရဲ့အခန့်ခံတာဒီရည်ရွယ်ပြီးတော့ကျွန်တော်တို့ကျင်းပရခြင်းဖြစ်ပါတယ်
ထို့အတူဗန်ကားမြို့ကမွန်လူငယ်နေ့အခမ်းအနားမှာမိကုံပြောကြားခဲ့တဲ့မွန်ပြည်သစ်ပါတီတို့ဥက္ကဋ္ဌနိုင်ဟန်တာကလူငယ်တွေရဲ့စိတ်ဓာတ်နဲ့အမြင်တွေကိုမြှင့်တင်ပြီးတော့မျိုးသားရေးတာဝန်ကိုပါဝင်ထမ်းဆောင်ရမယ်လို့လည်းမွန်ဘာသာနဲ့အခုလိုပဲပြောသွားပါတယ်
။ဘုရားသခင်မွန်နာဟံကကောဘုရားတဲ့ဟလုံးချက်သမုတ်မွန်နာကောဘမုတ်လောကမနောမူဟာရာအနေကောထတဲ့နာကောသမုတ်တနု
လူငယ်တွေရဲ့စိတ်ဓာတ်မြှင့်တင်ရေးကအရေးကြီးပါတယ်။အနာဂတ်ကိုလူငယ်တွေကပဲပိုင်ဆိုင်ရမှာဖြစ်ပါတယ်ကျွန်တော်တို့မွန်မာအမျိုးသားရေးလှုပ်ရှားခဲ့တဲ့သူတွေဆိုရင်အသက်အရွယ်ကြီးကြီးကုန်ကြပြီတချို့ဆိုရင်တမလုံးကိုကူးသွားကြပါပြီဒီတော့အမျိုးသားရေးရပိုင်ခွင့်တွေမရမချင်းရှေ့မှာတာဝန်ယူလောက်ကန်ဆောင်ရွက်သွားဖို့အတွက်လူငယ်တွေကိုပဲအားကိုးရမှာဖြစ်ပါတယ
်မြန်မာနိုင်ငံလွတ်လပ်ရေးမရခင်1946ခုနှစ်ဒီဇင်ဘာလ28ရက်နေ့ကမော်လမြိုင်မြို့စိုက်တောက်ဖရားရင်မြင်တော်မှာပထမအကြိမ်မွန်လူငယ်ညီလာခံကျင်းပခဲ့တာကိုရည်စူးပြီးတော့မွန်လူငယ်နေ့ကိုသတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းနဲ့ဘူးဒီတော်မြို့နယ်တွေမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲကြောင့်စစ်ရှောင်ဒုက္ခတဲ့600နီးပါးထပ်မံတိုးပွားလာခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းနမ့်တူမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တအန်းပလောင်တပ်တို့အကြားတိုက်ပွဲတွေဖြစ်ပွားမှုကြောင့်ဒေသခံ400ကျော်နေရခန့်နေထွက်ပြေးတိမ်းရှောင်နေကြရပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
အပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့အရှုခင်းပုံတွေကိုကျမတို့ VOA ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOA ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တယ်ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့ site ကအမှတ်855ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုယ့်နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။ VOA ပြည်တဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။ဒီကနေ့ချာတော်ရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုဆက်ညဆယ်နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကြမ်းရှိနေသေးတဲ့အချိန်မှာကိုအောင်လင်းကတရင်အချင်းချုပ်ကိုညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုမှာလွတ်တော်တက်တွေကိုဒီနေ့စတင်ကျင်းပတာဖြစ်ပါတယ်။အင်ဂျီရောတက်လွတ်တော်နဲ့အောက်လွတ်တော်တွေမှာ Republican နဲ့နှစ်နှစ်ကြာလွှမ်းမိုးခဲ့ပေမဲ့အခုတော့အောက်လွတ်တော်မှာ Democrat တွေကအများစုနဲ့လွှမ်းမိုးတော့မှာဖြစ်ပါတယ်။တိုက်ခတ် Democrat တွေလူများစုဖြစ်ထင်းချုံမဲ့အောက်လွတ်တော်အသင်းမှာတော့အမေရိကန်ဆွေရဲ့လုပ်ငန်းတချို့ရပ်ဆိုင်ထားတာကိုအဆုံးသတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုဒီနေ့တည်ပြနိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒါပေမဲ့လည်း Republican နဲ့အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်အုပ်ထာကတော့အောက်လွတ်တော်ကဥပဒေမူကြမ်းတွေကိုမဲခွန်းမှာမဟုတ်တဲ့အကြောင်းလည်းပြောဆိုထားတာပါ။ Sorry တင်းစားဆရာချမဲခါရှောက်ကြီးအသက်ခံမှုနဲ့ဆက်နွယ်ပြီးဖန်စီအရေးယူထားသူ၁၁ယောက်ကိုဒီနေ့တရားရုံးမှာရုံးထည့်ခဲ့တဲ့အကြောင်း Sorry ဆိုရပါတယ်ကဖော်ပြပါတယ်။ Washington Post တင်းစားဆောင်းပါရှင်လည်းဖြစ် Sorry ရှင်မင်းသား Mohammed Ben Salman ကိုဝေဖန်သူလည်းဖြစ်တဲ့ခါရှောက်ကြီးကတူကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စစ်ဝင်ရုံမှာပြီးခဲ့တဲ့နှစ်အောက်တိုဘာလ၂ရက်နေ့ကအသက်ခံရတာပါဆွဆွဲခံရသူတွေက၅ယောက်ကိုတည်တံပါဝင်တင့်တော်တဲ့စီရင်ချက်တွေဖြစ်ပြီးလို့လဲဆိုရရှင်တွေကတောင်းဆိုထားတဲ့အကြောင်းအစိုးရဘက်တရင်ကဖော်ပြထားပါတယ်အိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်၅ဦးပါမိသားစုတစုကိုနိုင်ငံတွင်းတရားမဝင်ရောက်နေသူတွေဖြစ်ဒီနေ့ပဲအိန္ဒိယအာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးရလိုက်ပါတယ်ဒီနေ့ပြန်ပို့ခံရတဲ့ကလေးသွားရောင်းတဲ့မိသားစုဟာတရားဝင်ထောက်ထားမှရှိပဲနေဆက်ဖြစ်ကျော်ဝင်ရောက်မှုနဲ့အိန္ဒိယနိုင်ငံအရှေ့မြောက်ဘက်အာတန်ပြည်နယ်မှာ2014ခုနှစ်ကလေးကဖမ်းဆီးခံထားရတာပါရိုဟင်ဂျာမိသားစုကတော့နှစ်နိုင်ငံနေဆက်မှာပဲမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးရလိုက်တဲ့အကြောင်းလဲအာတန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူကူကွာပြီးရိုက်တာသတင်းတရက်ကဖော်ပြထားတာဖြစ်ပါတယ
်သတင်းချင်းမြုပ်ကိုကိုအောင်လူကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ဇူဘဲအော်ထရဖြစ်ပါတယ်။ VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 25 30 51နဲ့ line meter 190တို့ကနေဇာတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်တွေ အားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ညီလိုက်ပ
This program has come to you from the Voice of America, Washington.